ကမ္ဘာစီးပွားရေးမှာအခက်ကြုံနေပေမဲ့လို့မြန်မာစီးပွားဖွံ့ဖြိုးမှုကတော့တည်တည်ငြိမ်ငြိမ်ရှိနေပါတယ်လို့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF က2019ခုနှစ်နှစ်ကုန်ပိုင်းမှာမှတ်ချက်ပေးပါတယ်။အစိုးရဘက်ကတော့နိုင်ငံသားယင်းနှိမ့်နှံမှုတွေကိုဖိတ်ခေါ်နေသလိုပဲပြည်တွင်းစီးပွားရေးပို့ပြီးတော့လဲပတ်လာစေဖို့ရည်ရွယ်ပြီးအခွန်တက်တာခွင့်လိုမျိုးအစီအစဉ်တွေလည်းချမှတ်ဆောင်ရွက်ခဲ့ပါတယ်။2019ခုနှစ်အတွင်းနိုင်ငံသားယင်းနှိမ့်နှံမှုအခြေအနေအစိုးရရဲ့စီးပွားရေးဆိုင်ရာမူဝါဒအပြောင်းအလဲတွေကို2019ခုနှစ်အတွက်နှစ်ချုပ်အစီအစဉ်ဖြစ်တဲ့ဒီသတင်းမှတ်ရဲ့စီးပွားရေးခန်းနာမှာမတ်သိန်ကြီးထိုက်တင်ပြထားတာနားဆင်ပါရှင
် Your investments will be welcomed enthusiastically. Your support to Myanmar's economic development for a brighter future.will be met with strong commitment and cooperation on our part.
ယင်းနှိမ့်နှံမှုတွေကိုအားတက်သရောကြိုးဆိုမှာပါပိုးပြီးတိုးတက်ကောင်းမွန်တဲ့အနာဂတ်အတွက်မြမစည်းပွားရေးဖွံ့ဖြိုးမှုအပေါ်ပံ့ပိုးမှုတွေပေါ်မှာလဲကျမတို့ဘက်ကခိုင်မာတဲ့ပိုင်းထက်ချက်နဲ့ပူးပေါင်းဆောင်ရွက်မှာလဲဖြစ်ပါတယ်တိုးတက်စီပင်တဲ့အနာဂတ်ကိုဥတီကြမယ်စိတ်လှုပ်ရှားပွေခီးမှာကျမတို့နဲ့အတူပူးပေါင်းကြဖို့ဖိတ်ခေါ်ပါတယ
်ထိုင်းနိုင်ငံကမြမယင်းနှိမ့်နှံမှုဆိုင်ရာအခမ်းအနားတစ်ခုမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကနိုင်ငံသားယင်းနှိမ့်နှံမှုတွေကိုဖိတ်ခေါ်သွားတာပါဒီနှစ်အတွင်းမှာတော့တောင်ကိုရီးယားသမ္မတမွန်ဂျေအင်မြန်မာနိုင်ငံကိုလာရောက်ပြီးကိုရီးယားမြန်မာဆက်မှုဇုံစီမံကိန်းကိုလည်းအုံမြစ်ချခဲ့ပါတယ
်첫째양국간의경제협력을효율적으로확대하기위해
ပထမဆုံးအနေနဲ့တော့နိုင်ငံစီးပွားရေးပူးပေါင်းဆောင်ရွက်မှုတိုးချဲ့နိုင်ရေးအတွက်အခြေခံအဆောက်အုံတွေဖွဲ့အစည်းဆိုင်ရာအခြေခံတွေတည်ဆောက်ဖို့ဖြစ်ပါတယ်။ကိုရီးယားမြန်မာဆက်မှုဇုံကဆိုရင်နိုင်ငံစီးပွားရေးပူးပေါင်းဆောင်ရွက်မှုမှာထူးခြားတဲ့စီမံကိန်းဖြစ်ပါတယ်။ဒါကြောင့်မြန်မာနိုင်ငံမှာကိုရီးယားယင်းနှိမ့်နှံမှုတွေပိုများလာစေမှာဖြစ်ပြီးနိုင်ငံအကျိုးတူဖွံ့ဖြိုးစေမှာပါ
။နိုင်ငံတကာယင်းနှိမ့်နှံမှုတွေပိုပြီးဝင်ရောက်လာရေးပြည်တွင်ကတ်တက်စင်ထုတ်လုပ်မှုတွေကိုအခွန်သက်သာခွင့်ပေးခဲ့တာလိုမျိုးဆွဲဆောင်မှုတွေလုပ်ခဲ့သလိုပဲဌာနဆိုင်ရာလုပ်ငန်းတွေပိုပြီးမြန်ဆန်တွက်လက်စေဖို့ဆောင်ရွက်မယ်ဆိုတာကိုလည်းမြန်မာအစိုးရဘက်ကကြေညာပြုခဲ့ပါတယ်။မြန်မာနိုင်ငံတွင်စီးပွားရေးလုံရကြရမှုအပိုင်းမှာသက်ဆိုင်ရာဝန်ကြီးဌာနတွေနဲ့ဆက်ဆက်လုပ်ရတဲ့ဌာနဆိုင်ရာလုပ်ငန်းတွေကတော့အခုချိန်ထိမြန်ဆန်တွက်လက်မှုမရှိသေးပါဘူး။ထင်ရှားတဲ့ဥပမာတစ်ခုကတော့အခွန်ဆောင်တဲ့နေရာမှာပါစီးပွားရေးလုပ်ငန်းရှင်ဒေါက်တာဆုထွန်းကအခွန်ဆောင်ရတဲ့လုပ်ထုံးလုံကြီးအဆင့်ဆင့်ကိုအခုလိုရှင်းပြပါတယ
်ကျွန်တော်မြင်တာအခွန်နဲ့ပတ်သက်တဲ့ system ပေါ့နော်ဒီသူပြတော့ဒီ online system database system ဒီဟာအဓိကလိုအပ်မှတင်တာပဲအခုအဲ့ဒီစနစ်မရှိဘူးနော်ကျွန်တော်ကပြင်ရမှာစနစ်ကိုပုံဖို့လိုတာပေါ့အခွန်ဆောင်ဖို့ဆိုတာမစကပြောလို့နေလက်တွေ့မှာလည်းကဲဆောင်တဲ့လူတော်မှာတို့ကျင်းတော့လိုလိုကိုဆောင်ရမှာမဟုတ်ဘူး။ဒီကဲတန်းကြီးမှာကိုကျွန်တော်ကအွန်လိုင်းနဲ့တင်ပြီးအွန်လိုင်းပေးမယ့်နဲ့ပြီးတယ်လို့ရတယ်လို့မဟုတ်ဘူး။ကျွန်တော်ကလက်ဆိုင်အဖို့ကြီးဌာနကိုသွားတွေ့ရတယ်။တွေ့တဲ့နေရာမှာလည်းဒီရှိတဲ့ဝန်ထမ်းနဲ့အခုဆောင်နေလို့လည်းမမြအောင်။အများတဲ့ခါကျကျွန်တော်တို့ကဆောင်ရတာပေါ့နော်။ဆောင်တဲ့နေရာမှာလည်းသူတို့ဒီကွာချလန်ထုတ်။သူ့အပံသွားဆောင်ဆိုသူ့အပံသူ့တက်မှတ်တဲ့ပံသွားတော့ရမှာတန်းစီပြီးဆောင်ရ။အခုဆောင်ရတဲ့ဒီလေသူ့လည်းဒါဤစီအောင်ပေါ့နော်။ကျွန်တော်မြင်တာကစနစ်ကိုပြောင်းဖို့လိုတယ်။
ပြည်သူတွေပို့ပြီးတော့အခွန်ထမ်းဆောင်လာစေဖို့အခွန်ဆောင်မထားတဲ့ငွေတွေဈေးကွက်ထဲဝင်လာဖို့ရည်ရွယ်ပြီးအစိုးရကအခွန်သက်တာခွင့်နဲ့ဆောင်ရွက်နေပေမဲ့ဘလောက်ထိရောက်တယ်လဲဆိုတာကတော့မသိရသေးပါဘူး။ဒါအပြင်2019ခုနှစ်အတွင်းထင်ရှားတဲ့စီးပွားရေးလုပ်ငန်းရှင်ကြီးတဦးကိုနိုင်ငံတော်ကိုပေးစရာတွေပေးသွင်းဖို့ပြက်ကွက်မှုနဲ့ဖမ်းဆီးခဲ့ပါတယ်။အစိုးရကိုရွှေပိတ်တစ်ချိန်ထောင်ချီပေးဖို့ရှိတဲ့မိုးတီမူမီရွှေတူဖော်ရည်လုပ်ငန်းရှင်တထေးကြီးဦးစိုးထွန်းရှင်ကိုထိုင်းနိုင်ငံကဖမ်းပြီးမြန်မာဘက်ကိုလွှဲပြောင်းပေးခဲ့ပါတယ်။အခွင့်အရေးတွေရရှိခဲ့တဲ့မိုးတီမူမီလုပ်ငန်းရှင်တထေးကြီးကိုဖမ်းဆီးလိုက်တာကမြန်မာနိုင်ငံရဲ့စီးပွားရေးလုံနီးလောက်ဟန်အခင်ချင်းအပြောင်းလဲတရက်လို့တော့မဆိုနိုင်သေးပါဘူး။လက်တင်ရစရော်ခေါ်တဲ့အငွေ့အသက်မျိုးကတော့ရှိနေသေးတယ်လို့စီးပွားရေးလုပ်ငန်းရှင်ဦးမင်းခင်ကပြောပါတယ်။
ရှိတော့ရှိသေးတယ်ဗျာရှိသေးတယ်ရှိနေသေးတယ်ဟိုအစ်စ်ဒီတော့အစ်စ်ရတဲ့ဟာတွေတော့ရှိနေတယ်အားလုံးခြုံပြောရင်ဒါအချင်းချင်းအားလုံးဒီနိုင်ငံလုံးအချင်းချင်းအားလုံးကိုခြုံပြောရင်ဒါကျွန်တော်တို့ခုနလိုအပြောင်းလဲပဲကိုရွေ့နေတယ်ဆိုပြီးမြေဒီကြားထဲမှာအခွင့်အရေးရတဲ့လူတွေလူမသိသူမသိအစဉ်ပြေးနေတဲ့လူတွေပြန်ပြီးတော့ထောင်လာတဲ့လူတွေရှိနေကြတယ်
နိုင်ငံတကာငွေကြေးရံဖုံးငွေအဖွဲ့ IMF ကတော့မြန်မာစီးပွားရေးတည်ငြိမ်မှုရှိတယ်လို့ပြောပါတယ်။လာမယ့်2020ပြည်နှစ်မှာရွေးကောက်ပွဲရှိနေတဲ့အပေါ်အခြေအနေစောင့်ကြည့်နေတာကြောင့်ယင်းနှိမ့်ညံ့မှုအပိုင်းမှာတော့လျော့သွားတယ်လို့ IMF ကပြောပါတယ်။ရခိုင်ပြည်ပခန့်ကြောင့်မွတ်စလင်ရိုဟင်ဂျာတိမ့်ချီပြီးဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရတဲ့ကိစ္စနဲ့ပတ်သက်ပြီးနိုင်ငံတကာမှာတရားစွဲဆိုခံရမှုတွေတန်းခတ်ပိတ်ဆို့မှုတွေလည်း2019မှာပေါ်ပေါက်လာခဲ့ပါတယ်။အမေရိကန်ပြည်ထောင်စုဘက်ကမြန်မာနိုင်ငံတွင်လူခွင့်ရေးချိုးဖောက်မှုဘာသာရေးနှိပ်ကွပ်မှုစတဲ့ဆွေးချက်တွေနဲ့လူပုဂ္ဂိုလ်တွေအပေါ်ပြစ်မှတ်ထားတန်းခတ်ပိတ်ဆို့မှုတွေချမှတ်ခဲ့ပါတယ်။ဒါပေမဲ့အခွင့်အရေးလှုပ်ရှားမှုအဖွဲ့တွေကတော့စစ်တပ်ရဲ့စီးပွားရေးလုပ်ငန်းတွေအပေါ်တန်းခတ်ဖို့တိုက်တွန်းနေကြတာပါ။စစ်တပ်ရဲ့စီးပွားရေးလုပ်ငန်းတွေအပေါ်တန်းခတ်ရေးဥပဒေချမ်းကအမေရိကန်အထက်လွှတ်တော်မှရောက်ရှိနေပြီးဖြစ်ပေမဲ့လည်းအတီးမဖြစ်နိုင်သေးတဲ့အကြောင်းရင်းကို Burma Campaign UK ရဲ့ညွှန်ကြားရေးမှူး Mark Farmana ကအခုလိုသုံးသပ်ပါတယ်
။ These sanctions they don't sanction military companies. There is a bill in the US Congress which would sanction military companies, but that is being held up by one senator Mitch McConnell who is an admirer of Aung San Suu Kyi and he is not allowing those sanctions.
စစ်တပ်ကုမ္ပဏီတွေကိုတန်ခတ်ပိတ်ဆို့မဲ့ဥပဒေကြမ်းတစ်ခုကအမေရိကန်လွှတ်တော်မှာရှိနေပါတယ်။ဒါပေမဲ့ဒေါ်အောင်ဆန်းစုကြည်ကိုလေးစားတဲ့အထက်လွှတ်တော်အမတ်မစ်ချ်မကွန်နဲကဒါကိုထိန်းထားပါတယ်။ဒီတန်ခတ်ပိတ်ဆို့မှုတွေချမှတ်ဖို့ကိုသူကခွင့်မပြုပါဘူး။အစိုးရရဲ့တန်ခတ်ပိတ်ဆို့မှုတွေဖြစ်တဲ့နိုင်ငံရေးဝန်ကြီးဌာနဗန္ဒာရေးဝန်ကြီးဌာနတို့ကဒီလိုမျိုးတန်ခတ်ပိတ်ဆို့မှုတွေကိုတော့ချမှတ်နေပါတယ်။